မြန်မာနိုင်ငံသတင်းလိုလောက်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်ဆက်နှစ်ဆင့်တက်လာပြီးတော့ရမှတ်လဲတိုးလာတာကိုနေစီမချသတင်းသားများအဖွဲ့ RSF ကထုတ်ပြန်တဲ့ဒီကနေ့မှာထုတ်ပြန်တဲ့2019ခုနှစ်အတွက်သတင်းလိုလောက်ခွင့်ဆိုင်ရာညွှန်ကြေးမှတွေ့ရပါတယ်။ဒီလိုအဆင့်တက်လာပြီးမယ်လေသတင်းလိုလောက်ခွင့်အပိုင်းခက်ခဲနေသေးတဲ့အနေအဆင့်မှာပဲသတ်မှတ်ထားပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလိုလောက်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့ပြည်ထောင်နိုင်ငံမှာခြေစိုက်တဲ့နေစည်းမချသတင်းတောင်များအဖွဲ့ RSF ကသတင်းလွှတ်ခွင့်ဆိုင်ရာညွှန်ကြားကိုနှစ်စဉ်ထုတ်ပြန်ရပါဒီနေ့ညွှန်ကြားမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအသစ် 131 မှာရှိနေပါတယ်မြန်မာနိုင်ငံဟာအရင်နှစ်ကတည်းကဆိုင်ရင်အစင်းဆက်နဲ့ဆက်တိုးတက်လာခဲ့ပေမဲ့သတင်းလွှတ်ခွင့်ရခက်ခဲနေတဲ့နိုင်ငံ20စီးပွားမှာပါဝင်နေသေးဖြစ်ပါတယ်ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အဖျင်းဖြစ်စေကိုတိလျောက်ဖြစ်စေရန်ပြူတာတွေပုံများလာနေပြီးလုံခြုံမှုမရှိဘဲတရားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင့်ဖြစ်တယ်လို့ RSF အဖွဲ့ရဲ့ Asia Pacific Data ဆိုင်ရာဌာနအကြီးအကဲ Benjamin Ismail က VOA ကိုပြောပါတယ
် That triggers censorship for the journalists and the media professionalsSo this is what we want to
အဲ့ဒီအခြေအနေတွေကြောင့်လင်းတောက်တင်နေမီဒီယာလုပ်ငန်းလုပ်ကန်တွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုပ်နိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုပ်ဆောင်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်တင်းအချဲလဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်အတူတူနဲ့အစိုးရနဲ့ပတ်သက်ရင်ပေါ့နောက်တစ်ခုကဒီ media သမားတွေအပေါ်မှာ media နဲ့ပတ်သက်လို့ channel တွေပြည်တယ်ဆိုတော့ media နဲ့ data မပတ်သက်တဲ့ဟာပေါ့ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့ဒီကအားနည်းချက်ကဒီသတင်းရစားပေါ်ပြမှုနဲ့ပတ်သက်လို့အရေးယူနေဆိုရင်ဒီလက်ရှိမီဒီယာဥတွေရသတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်ပြီလို့ပဲပါတယ်။နိုင်ပြီလို့ဆိုတဲ့အခါကျတော့အများစုကသတင်းအစွမ်းနဲ့ပတ်သက်တဲ့ဌာနများတချို့ကတိုင်ကြားနိုင်ပြီဆိုတော့သူတို့မတိုင်ရဘူးတရားရုံးကိုတန်းတော့နေရတယ်။ဒီဒီမီဒီယာဥတွေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်။ပြီးတော့အဒီဆက်တဲ့ပုံမှာအဲ66ကကြီးလို့ပါလို့ပေါ့။
RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဇင်းတွေပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးတရင်ပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်တိုက်ရိုက်ထိချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်ဒီကလောက်တော့အဒီဇိုရဲ့ပေါ်စီကိုအစိုးရကတိုက်ရိုက်ထိချုပ်မှုမှာကျွန်တော်မကြားသလောက်ပါလား။အစိုးရပေါ်စီကလုံးဝရည်ရည်နေရတာပဲ။ကျွန်တော်တို့ကသတင်းကလောကလုံးဝမရှိဘူးချင်းချောက်မှုတွေဟိုဟာတွေရမှာမှန်တရားကိုပေါ်ထုတ်ကြည့်ရတော့တော်တော်လေးကိုသတိတရားထားပြီးရရပါတော့အခုအဲ့ဒီဟာတွေမရှိတော့တဲ့အခါကျတော့အစိုးရကကျွန်တော်ဆိုရင်ပြင်အောင်ပြင်မိတယ်ဩလူတချို့ကဒီလုံးလုံးခွင့်ကိုများအပြုစုနေလားပြင်မိတယ်ဒီ editorial ဘက်က newsroom ကိုဓာတ်ရိုက်ခြေလေးကိုကျိုးစားတော့ကျွန်တော်သတိထားမိကြတော့မပြေပါဘူ
း RSF ရဲ့ထုတ်ပြန်ချက်မှာတရင်လွတ်လပ်ခွင့်အစိုးရဆုံးနိုင်ငံ20စီးပွားမှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီးဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြည်ထနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယား၊ဂျပန်၊ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျင်းနက်လောက်ဆီရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတြေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးမှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နက်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။